Russian နိုင်ငံဟာမြန်မာနိုင်ငံကို SU-30 အမျိုးအစားချက်တိုက်လျင်6ဆင်းရောင်းချဖို့သဘောတူလိုက်ပါတယ်။မြန်မာနိုင်ငံကိုရောက်ရှိခဲ့တဲ့ Russian ကာကွယ်ရေးဝန်ကြီး Sergey Shoigu နဲ့မြန်မာအစိုးရတို့အကြားဒီအတွက်သဘောတူညီခဲ့တာဖြစ်တယ်လို့ Russian ဒုတိယကာကွယ်ရေးဝန်ကြီးဒုဗိုလ်ချုပ်ကြီး Alexander Fomin ကိုကူကာပြီး Russian နိုင်ငံ TASS သတင်းဌာနကဖော်ပြပါတယ်။ဒါဟာမြန်မာနိုင်ငံလေတပ်အဖွဲ့နယ်မြေတည်တံ့ခိုင်မြဲရေးနဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုတုံ့ပြန်ရမှာအဓိကကျတဲ့တိုက်လေရင်တွေဖြစ်လာလိမ့်မယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဒါ့အပြင်မြန်မာစစ်အရာရှိ600ကျော်တို့ဟာရုရှားနိုင်ငံအစင်းရင်စစ်တပ်တွေမှာပညာသင်ယူနေကြပြီးဒါတွေအလုံးဟာအရှိတောင်အာရှနဲ့ပစိဖိတ်ကမ်းခြေဒေသလုံခြုံရေးတိုးမြှင့်ဖို့အတွက်အထောက်အကူဖြစ်စေမယ်လို့လည်းဆိုပါတယ်။January 2022ရက်မြန်မာနိုင်ငံခရီးစဉ်တွင်ရုရှားကာကွယ်ရေးဝန်ကြီးရှိုက်ဂူဟာနိုင်ငံစစ်ကမ်းတွေမှာစစ်သင်္ဘောတွေစိုက်ကပ်ရေးသဘောတူညီချက်ကိုလည်းလက်မှတ်ရေးထိုးခဲ့ပြီးမြန်မာစစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်နိုင်နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။